မြန်မာနိုင်ငံမှာဆရာနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပုံပြီးအတိအမှတ်ပြုလာအောင်အမေရိကန်နဲ့ဥရောပနိုင်ငံတို့မှစနေနေ့ကဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square အရပ်မှာမြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကအခြားနိုင်ငံကတက်ကြွလှုပ်ရှားသူတချို့ပါပါဝင်ပြီးမြန်မာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ကြောင်းနဲ့ NUG အစိုးရကိုထောက်ခံကြောင်းမေလ29စနေနေ့မွန်းလွဲပိုင်းကလူရာချီဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်သူဦးနေတင်မြစ်ကအခြေအနေကိုရှင်းပြပါတယ
်။ဟုတ်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတေဆုံးတာလည်း800ကျော်သွားပါပြီ။အဲ့အတွက်ကျွန်တော်တို့ကဒီစစ်ကြမ်းဖက်အုပ်စုကိုတက်တက်တရဆန့်ကျင်ပြီးတော့ဒီစစ်ကြမ်းဖက်အုပ်စုကိုပေါ့နိုင်ငံတကာကအတိအမှတ်မပြုဖို့နဲ့ဒါကျွန်တော်တို့လက်ရှိပြည်သူကရွေးချယ်တင်ပြောက်ထားတဲ့အန်ယူဂျီဆွေးနွေးပွဲကိုအတိအမှတ်ပြုပေးဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ဖြစ်ပါတယ်။အခုပေါ့ရာသူလူကလည်းဆိုးရွားနေတယ်။ခုနမိုးလဲရွာလေတင်းနဲ့တိုက်နေတဲ့ကြားရဲအပြင်အခုလိုပေါ့ဒီမြန်မာပြည်ရဲ့အရေးကိစ္စတွေအားလုံးတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်တက်တက်ကြပါခင်ဗျာကျွန်တော်တို့ရဲ့ဟိုလက်ရှိဖွဲ့စည်းလိုက်တဲ့ UNG အစိုးရပေါ့နိုင်ငံတကာမှာရှိရဲ့အစိုးရတွေကိုတွေးဆုံပြီးတော့သူတို့ဆွေးနွေးတာလေးရှိရဲ့အခုဆိုချက်ကိုဆိုလိုဘက်ကပရောင်းဆုံးအပြစ်မှတ်ပြုထောက်ခံတယ်နောက်ပြီးတော့လည်းအခုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအပြစ်မှတ်ပြုထောက်ခံဖို့အတွက်ကျွန်တော်တို့ဒီကနိုင်ငံကြီးဝန်ကြီးဌာနကဆွေးနွေးနေတာလေးခုနကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပေါ်ပြတာတွေလှုပ်ဆောင်နေတဲ့အတွက်အလားလာကောင်းတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ Washington DC မြို့တော်မှာတော့မြန်မာအရေးလှုပ်ရှားသူတွေကမြန်မာပြည်တွင်း CDM လှုပ်ရှားမှုကြောင့်အခက်ကြုံနေရတဲ့ဝန်ထမ်းတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုစနေနေ့ကကျင်းပခဲ့ကြောင်းဦးထွန်းထွန်းကပြောပါတယ်
။ကျွန်တော်တို့ကဒီနေ့ကတော်လရဲ့ရန်ပုံငွေရှာပွဲ Washington DC မော်ဂျူမန်ရဲ့ဂဲရီဘီလောက်အကွာဝေးမှာပေါ့ဗျာမာတင်လူသာကင်းဂျူနီယာမမ်ဘိုရီယာမှာကျွန်တော်တို့ကဒီဝါရှင်တန်ဒီစီမှာရှိတဲ့မြန်မာပြည်သားစုတွေကိုလုတ်တက်နိုင်တဲ့ပုံကလေးတွေအသားအောက်လေးတွေရောင်းချပြီးတော့ရန်ပုံငွေရှာတဲ့ပွဲပါဘူးရီလာဝယ်စားကြလဲဆိုဒီမှာတက်တော့ဖြစ်လာဒီအမေရိကန်တွေရောအဓိကတော့ဗမာတွေရောပေါ့လေကားပြီးကြတာပေါ့လေကျွန်တော်တို့ဆိုစိုက်ပုံး40လောက်ရှိတယ်ဗျာဘာစားစားလဲဆိုဗမာအစားအစာတွေရောက်လာတဲ့ရန်ပုံငွေတွေတော့ကျွန်တော်တို့ကဒီကတော့ CDM လုပ်နေတဲ့ဝန်ထမ်းတွေပေါ့ဗျာဝန်ထမ်းတွေအခုလာတာမရဘူးဆိုတော့အဲလာတာမရတဲ့ဝန်ထမ်းတွေကိုကျွန်တော်ကအဓိကသူတို့အဲ CDM လုပ်နေတဲ့ဝန်ထမ်းတွေကိုပါဖို့ကျွန်တော်ကြီးရပါတယ်အခုကျွန်တော်မပြီးသေးဘူးလုပ်နေဦးရှိသေးတယ်ကျွန်တော်ထင်တယ်ဗျာကျွန်တော်2000ခွဲနဲ့3000ကျော်လောက်ရလိမ့်မယ်ဖြစ်ပါဟုတ်ကဲ့အမေရိကန်ဒေါ်လာပါခင်ဗျာ
အလားတူအမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာလည်းတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUG အစိုးရကိုနိုင်ငံတကာကပို့ပြီးအတိအမှတ်ပြုလာစေရေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဦးကုတ်ကိုလေးကပြောပါတယ်
။ကျွန်တော်တို့ကတော့ဒီဘက်မှာ NUG ကိုထောက်ခံတဲ့ပွဲဖြစ်တယ်။ဒီ NUG ကိုထောက်ခံတာကကျွန်တော်တို့တိုင်းရင်းသားပေါင်းစုံပေါ့တိုင်းရင်းသားလူမျိုးကြီးတွေအနေနဲ့၈မျိုးရှိတယ်။အဲ့ဒီလူမျိုးကြီးတွေ၈မျိုးပေါင်းစည်းပြီးတော့အတူတကွလုပ်ကင်ပြီးတော့ကျွန်တော်တို့ NUG အစိုးရကိုထောက်ခံတာဖြစ်ပါတယ်။စစ်အာဏာရှင်တွေကကျွန်တော်နိုင်ငံစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်လို့မရဘူးဆိုတာကိုတိုင်းရင်းသားတွေကိုစစ်တပ်ကမဟာဗမာလူမျိုးကြီးဝါဒကျင့်သုံးပြီးတော့ခွဲခြားပြီးတော့တွေးခွဲအုပ်ချုပ်နေလို့ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့တွေကတိုင်းရင်းသားပေါင်းစုံကအားလုံးကညီညွတ်ညွတ်နဲ့အခုနောက်ထပ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရကိုထောက်ခံတယ်ဆိုတာကိုပြသတာဖြစ်ပါတယ
်။အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေကဗြိတိန်ဝန်ကြီးချုပ်ရုံးရှိမြန်မာတန်ယုံရှိတို့ကိုစနေနေ့ကခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြောင်းကိုရိုင်းပါဝင်သူကိုမင်းဟိန်းကပြောပါတယ
်ဒီနေ့ကျွန်တော်တို့ UK ပါလီမန်ရှေ့မှာပြတယ်ပြီးွားရင်ဟိုအင်္ဂလိပ်ဝင်ကြီးချုပ်ရဲ့အိမ်ရှေ့မှာပြတယ်ပြီးွားရင်မြန်မာစစ်ကောင်စီတန်ယုံရှိမှာကျွန်တော်တို့ဆန္ဒပြခဲ့ပါတယ်ဟိုဆန္ဒအဓိကပြတဲ့ရွေချက်ကတော့စစ်ကောင်စီကရေကောက်ဘွယ်ကော်မရှင်ကိုဖွဲ့ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမတရားသိမ်းပုံစံမျိုးကြီးညာဖို့ပေါ်ပေါက်တာတကြောင်နောက်စစ်တပ်ကပြောတဲ့စကားကိုကျွန်တော်တို့ကရှုံချတယ်မိစုပြောတဲ့အတိုင်းကျွန်တော်တို့ပြည်သူတွေရှိတယ် NLD ဘယ်တော့မှမတရားဘူး NLD ဆိုတာအမြဲတမ်းရှိနေမယ်ဆိုတော့ရွေချက်နဲ့ဆန္ဒပြခဲ့ခြင်းဖြစ်ပါတယ
်မေလ28ရက်တောက်ကြနေတုန်းကလည်း Washington DC တဝိုက်ကမြန်မာတွေဟာရုရှားတန်ယုံရှိသွားရောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာတွေရပ်ပစ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာ